သမရဥပမာရဲ့ဒုတိယအခြေမြောက်မြန်မာနိုင်ငံခီးစဉ်ပေါ်အားရကျဉ်းနှမှုတွေရှိပေမဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစောင့်ကြည့်ဖို့လိုသလိုထိရောက်တဲ့ပြုပြင်ပြောင်းလဲရေးတွေအတွက်မြန်မာခေါင်းဆောင်တွေကိုဖိအားပေးဖို့လည်းလိုတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်အဖွဲ့အစည်းတွေကပြောလိုက်ပါတယ်အသေးစိတ်ကိုတော့မန်အင်ဂျင်နိုင်ကပြောပြပေးမှာပါ
မြန်မာနိုင်ငံခီးစဉ်တွင်ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဥဘားမားအနေနဲ့ပွင့်ပွင့်လင်းလင်းပြောဆိုသွားနိုင်ခဲ့တယ်လို့ပြည်ရင်းပြည်ပမြန်မာရေးလှုပ်ရှားနေသူတွေအဖွဲ့အစည်းတွေကတုံ့တက်ခဲ့ကြတာပါအထူးသဖြင့်ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာခေါင်းဆောင်တွေကိုသမ္မတဥဘားမားကတိုက်ရိုက်ပြောဆိုခဲ့တဲ့အပေါ်ကျေနပ်မိတယ်လို့နယူးယောက်ခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် We were very happy with a lot of the public comments that Obama made. He used the word Rohingya which is important. He stressed the need for the government to find a solution.
မြန်မာပြည်သူရှေ့သမ္မတဥဘာမားမှတ်ချက်ပေးပြောဆိုသွားတာဒီပေါ်ကျွန်တော်တို့လုံးဝအားရပါတယ်။ Rohingya ရေးကိစ္စအဖြစ်ရှာဖို့ငြိမ်းငြိမ်းရေးသဘောတူညီချက်ရဖို့မှန်ကန်တဲ့လုပ်ငန်းစဉ်တွေလိုအပ်နေတာလူပုဂ္ဂိုလ်ကိုရည်စူးကန့်သတ်ရည်ဆွဲထားပြီးစစ်တပ်ကိုယ်စားလှယ်တွေအချို့ကျပါဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဒီစတဲ့အချက်တွေကိုမြန်မာအစိုးရကိုအလေးပေးပြောဆိုသွားပါတယ
်။ဒါပေမဲ့လည်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာမြန်မာအစိုးရရဲ့လိုအပ်ချက်တွေကိုအမေရိကန်အစိုးရဘက်ကဆက်ပြီးတော့အသေးချာအာရုံစိုက်စောင့်ကြည့်ဖို့လိုတယ်လို့ Brett Adams ကဆိုပါတယ
်။ We were disappointed however that his meeting with Tain Singh did not
သမရဥပမာနဲ့သမရဥသိန်းစိန်တို့တွေ့ဆုံဆွေးနွေးပွဲကနေအချိန်တိုင်းတာအကန့်အသတ်နဲ့ပေါ်ဆောင်ပေးဖို့လိုအပ်တဲ့အချက်တွေရှင်းရှင်းလင်းလင်းမရှိခဲ့တဲ့အတွက်ကျွန်တော်တို့စိတ်ပျက်မိပါတယ်ရေဘူးကပြောရရင်သမရဥပမာရဲ့မြန်မာနိုင်ငံခီးစဉ်ကကောင်းနေဆိုပေမဲ့ခီးစဉ်ရဲ့ရလဒ်တွေကိုစောင့်ကြည့်ဖို့လိုသလိုပြုပြင်ပြောင်းလဲရေးအတွက်မြန်မာဆိုရကိုပိုးပြီးဖိအားပေးဖို့လိုနေပါတယ်
Washington DC ခြေဆိုင်မြမအရေးလှုပ်ရှားနေတဲ့ US Campaign for Burma ကတော့သမ္မတဥဘားမားဟာခီးစဉ်အတွင်းတိုင်းဒေသခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အချိန်မပေးခဲ့ဘူးလို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Jennifer Quickley ကအခုလိုဝေဖန်ပြောဆိုသွားပါတယ
် We were disappointed that President Obama didn't meet with ethnic leaders.
သူပြောသွားတာကသမ္မတဥဘားမားအနေနဲ့တိုင်းဒေသခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အပေါ်မှာစိတ်ပျက်မိကြောင်းအချိန်တိုတောင်းတဲ့ခီးစဉ်အတွင်းမှာကိုလိုနီခေတ်ကတိစောက်ခဲ့တဲ့အတွင်းဝင်များရုံဟောင်းကိုတွားရောက်လည်လာဖို့စီစဉ်ထားခဲ့ပေမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ကိုတော့ဦးစားပေးခြင်းမရှိတဲ့အချက်ကိုစိတ်ပျက်မိကြောင်းပြောသွားတာပါအမေရိကန်ပြည်ထောင်စုရဲ့ Peace Call လို့ခေါ်တဲ့ငြိမ်းချမ်းဆိုင်ရာလှုပ်အားပေးအစီအစဉ်တစ်ရပ်ကိုမြန်မာနိုင်ငံမှာထူထောင်သွားမယ်လို့သမ္မတဥဘားမားကသူ့ခီးစဉ်အတွင်းမှာကြေညာခဲ့ပါတယ်ဒီလိုဖွံ့ဖြိုးရေးဆိုင်ရာအစီအစဉ်ကိုကြိုဆိုပေမဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေတိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသနေမျိုးတွေကဒုက္ခသည်တွေအတွက်အကျိုးထိရောက်မှုရှိအောင်အကောင့်ထည့်ဖော်ဖို့လိုအပ်ကြောင်း Brett Adams ကပြောပါရယ်ခီးစဉ်တွင်သမ္မတဥဘားမားရဲ့အရှိတောင်အာရှလူငယ်များနဲ့တွေ့ဆုံပွဲကတော့မြန်မာခေါင်းဆောင်တွေအတွက်တကယ့်ကိုစံနမူနာယူသင့်တဲ့လှုပ်ရက်ဖြစ်တယ်လို့ Brett Adams ကဆိုပါရယ
် In a region and particularly a country like Burma that doesn't
မြန်မာနိုင်ငံပါဝင်ဒေသတွင်းမှာမူဝါဒရေးရာတွေနဲ့ပတ်သက်လို့အဲ့လိုပွင့်ပွင့်လင်းလင်းကြဲကြဲပြဲပြဲတွေ့ဆုံဆွေးနွေးပွဲမျိုးမရှိပါဘူး။သမ္မတဥဘားမားရဲ့တွေ့ဆုံပွဲဟာလွတ်လပ်မှုကိုမျက်နှာရဲလူငယ်တွေအတွက်တကယ့်ကိုအရေးပါပြီးလွှမ်းမိုးမှုလည်းရှိပါရယ်။သူတို့အနေနဲ့လည်းသူတို့နိုင်ငံခေါင်းဆောင်တွေနဲ့အခုလိုပဲဆွေးနွေးဖို့မျှော်လင့်နေကြမှာပါ။သမ္မတဥသိန်းစိန်၊ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပါဝင်အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေဟာသူတို့နိုင်ငံကလူငယ်တွေရဲ့စဉ်စားတွေးခေါ်ချက်တွေကိုတည်နာလေကြတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကအိရှန်ဖြစ်လက်ခံကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဥဘားမားမတည့်ရောက်ခင်အချိန်ကလည်းမြမအသွင်ကူပြောင်းရေးနောက်ကျောင်းပြန်လှည့်နေပြီဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေကို HRW နဲ့ USCB စတဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကထုတ်ဖော်ပြောဆိုခဲ့ကြတာပါ။ဒါ့အပြင် American အထက်နဲ့အောက်လွှတ်တော်အမတ်နှစ်ဒါဇင်ကျော်ကလည်းမြမအရေးစိုးရိမ်ချက်တွေကိုသမ္မတဥဘားမားစီကိုလက်မှတ်ရေးထိုးပေးပို့ခဲ့ကြပါတယ်။သမ္မတဥဘားမားရဲ့နိုဝင်ဘာလ12ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရနဲ့ပြည်သူတွေနှွေးနှွေးထွေးထွေးကြိုဆိုခဲ့မှုအပေါ်ရန်ကုန်အမေရိကန်တန်ယုံကကျေးဇူးတင်ရှိကြောင်းနဲ့အထူးသဖြင့်ရန်ကုန်မြို့ကန်ပြည်သူတွေအနေနဲ့သမ္မတခီးစဉ်ကြောင့်ယဉ်သွားလာပိတ်ဆို့ခဲ့တာကိုနားလည်သိခံခဲ့တဲ့အပေါ်အထူးကျေးဇူးတင်ရှိပါကြောင်းနိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်သမ္မတဥဘားမားဟာမြန်မာနိုင်ငံခီးစဉ်အပြီးမှာဩစတြေးလျနိုင်ငံမှာကျင်းပတဲ့ APEC ထိပ်သီးစည်းဝေးပွဲကိုတက်ရောက်ခဲ့ပြီးနောက်တနင်္လာနေ့ကအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိခဲ့ပါတယ်ရှင်